မြန်မာဘက်ကထိုင်းပြည်အလို့သမားတွေကိုပြန်လည်လက်ခံဖို့အစဉ်သိရှိနေပြီမဲ့လေကိုဗစ်-19ရောဂါထိန်းချုပ်ရေးဆိုင်ရာထိုင်းအနာပိုင်းတွေရဲ့ဆုံးဖြတ်ချက်ကိုစောင့်ရမှာမို့မြန်မာလူသမားတွေနေဆက်ပြန်ဝင်ရေးကနောက်နေနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးပါပါကိုဗစ်-19ကာလကိုဗစ်-19ရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကနယ်မြေတစ်ခုနဲ့တစ်ခုကျော်ပြီးမတော်လာရတာတွေကန့ ကညှိနှိုင်းဆွေးနွေးနေဆဲဖြစ်ပြီးမေလတရက်နေ့ပြန်လာဖို့ကိစ္စကတော့လောလောဆယ်မဖြစ်သေးကြောင်းခရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်။တနေ
့တော့သူတို့ကားစိတ်မဖွင့်နိုင်သေးခဏ။ဒီလိုတော့ဒီလိုမှသူတို့နိုင်ငံရဲ့ဒီလိုမှကျွန်တော်တို့နိုင်ငံသားရဲ့ကြီးညာတော့ကွန်တက်လုပ်ထားပြီးမှ။ဒါပြီးလုပ်ထားတော့ဒီထိုင်းနိုင်ငံသားကြီးကနေပြီးတော့ကိုဗစ်ကော်မတီကိုဆက်တင်ထားတယ်ခဏ။တင်ထားတော့ကိုဗစ်ကော်မတီရဲ့ GDP 30ရဲ့နဲ့တရက်မှမီတီထိုင်ပြီးမှအောင်ပါ။30ရဲ့နဲ့မီတီထိုင်ပြီးလို့ရှိရင်ကောင်ထဲပေါ်လာတော့အမြန်ဆုံးကောင်ထဲပေါ်ရင်နှစ်ရက်နေလောက်တော့ဖြစ်နိုင်တာပေါ့မှ။
ဟုတ်ကဲ့
။ဒါတော့သူပြောတဲ့အတိုင်းသူသွားမှာ။သူကမှန်ပြီးသေးနဲ့ဆိုင်တယ်အမိန့်ထုတ်တဲ့အပိုင်းကပြီးသေးနဲ့ဆိုင်တယ်။နောက်ကကားသွားတဲ့အပိုင်းကတော့ Transport Ministry နဲ့ဆိုင်တယ်လို့ပြောတယ်
။ဟုတ်တယ်။
ထိုင်းနိုင်ငံပြီးသေးဆိုထိုင်းနိုင်ငံဒီပို့ဆောင်ရေးဒီပုံမှာပေါ့မှာဆန်ဆုံးမနေစီရောအဲ့ဒီဒီဌာနဆိုင်ရာအဆောင်နဲ့တို့မီတီရောက်အောင်လုပ်ရတာလို့ပြီးသွားရင်ကောင်းတဲ့ပုံမှာပေါ့မှာကျတရနှစ်ရက်တော့ဆောက်အောင်ပါမှာ
ဟုတ်ကဲ့
ကျတရနှစ်ရက်အတွင်းကောင်းတဲ့ပုံနဲ့အောင်တော့အစီအစဉ်ဆောင်နေအဲ့လိုတော့ပုံမှာ
ရည်စက်ချက်တော်တရားကိုလည်းပိတ်ထားအောင်မှာဖြစ်ပြီးအလို့သမားတွေပြန်ဝင်နိုင်မဲ့အခြေအနေကြမှာဖွင့်ပေးမယ်လို့လည်းဥတည်ဆောင်က VOE ကိုပြောပါတယ
်ကျောင်းနိုင်ငံတွေကိုဝင်လာရင်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်ကွန်ပြီးဝင်ရမယ်ပေါ့မှာနိုင်ငံသားကဝင်လို့မပြေဘူးဆိုရင်ပုတ်ထားတယ်
ဟုတ်ကဲ့
နိုင်ငံသားပြန်ဝင်လာလဲကွန်တီနီယာမှာလောက်တော့ဒီဘက်တော့မှကျွန်တော်နိုင်ငံသားပဲဟိုဆိုင်းနိုင်ငံလည်းဟိုမဆောက်ဘူးသွားလာတယ်မဆောက်ဘူးကြာလာဆိုရင်အဲ့ဒီပြည်ငယ်ကြီးရာဆိုရင်ဒီမှာကွန်တီနီယာတစ်ရက်ဝင်ရမှာဖြစ်နေတာပေါ့ဖြစ်နေတာဘာဖွင့်လဲသွားမရအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒါလူပဲဟိုမဆောက်ဘူးသွားမယ်ဆိုလဲတက္ကသိုလ်နဲ့ဝင်လို့ရှိရင်တစ်ရက်ကွန်တီဝင်ရမှာဆိုရှိနေတာဒီဘက်တော့ချမ်းချမ်းရတဲ့ဘက်ကဒီဘက်ကနဂူဂူရလို့ရခဲ့လို့ပေါ်မှာပြန်ဝင်တော့မှကွန်နီဝင်ရတာကကွန်နီဝင်တာလို့ဖြစ်လာပါဘာ။မေဇက်ပေါ်မှာအဲ့လိုဝင်လိုက်ရင်ဟိုကချုပ်နားနေမှုတွေတဲ့အဲ့လိုဒီမလေးကြီးကပြန်ချလာရင်ဟိုကဖြစ်ပေါ်မှာဖြစ်လေ
။မြန်မာဘက်ကတော့နှစ်နိုင်ငံသဘောတူစာချုပ်နဲ့တွားပြီးနေရက်ကိုပြန်ဝင်လာကြမယ့်အလုပ်သမားတွေသာမကဗီဇာမျိုးမျိုးနဲ့ထိုင်းကိုရောက်ရှိနေသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့တရားမဝင်အထောက်အထားမရှိသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာဘက်ကတနေ့ကိုလူကြီး 2,500 ထိလက်ခံသွားမှာဖြစ်ပါရယ်ဒီအစီအစဉ်ကလွဲလို့ COVID-19 ရေးပေါ်ကာလမှာနေဆက်ဖြတ်ကျော်လက်မှတ်လုပ်တဲ့သူတွေကိုလည်းလက်ရှိမှာထိုင်းမြန်မာနှစ်ဖက်လုံးကအသွားအလာတွေပိတ်ပင်ထားပါရယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ